H1N1 Swine Flu ဝက်တုတ်ကွေးရောဂါပိုးတန်လိုတန်တရားရှိတဲ့လူနာနှစ်ဦးရန်ကုန်စည်ယုံကြီးမှာရောက်ရှိနေတဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနအရာရှိတဦးက VOA ကိုပြောပါတယ်။ဒီသတင်းကိုမကြာခင်ထုတ်ပြန်သွားဖို့ရှိကြောင်းလည်းသိရပါတယ်။2009ခုနှစ်ကစတင်ဖြစ်ပွားပြီးလူ2000မိသားသေဆုံးခဲ့တဲ့ဒီ H1N1 virus ပိုးဟာမြန်မာနိုင်ငံကိုတော့2010ခုနှစ်မှာစတင်ကူးစက်ခဲ့တာဖြစ်ပါတယ်။မအင်ဂျင်နိုင်ကအပြည့်စုံပြတ်တက်မှာပါရှင်။
H1N1 တုတ်ကွေးရောဂါနဲ့ရန်ကုန်စည်ယုံကြီးမှာလူနာနှစ်ဦးတက်ရောက်ကူးတာနေတဲ့အကြောင်းပြည်သူ့ကျန်းမာရေးဦးစီးဌာနအရာရှိတဦးကဒီကနေ့မနေ့မှာအတည်ပြုပြောကြားလိုက်တာပါရန်ကုန်ပြည်သူ့စည်ယုံအုပ်ကြီးဒေါက်တာအေးကိုကိုကတော့လူနာတွေရဲ့အခြေအနေဟာစိုးရိမ်ပွေရာမရှိဘူးလို့ 7-day သတင်းဌာနကိုပြောကြားခဲ့ပါတယ်ဒီလူနာတွေဟာဘယ်နေရာကလာတာလဲဘယ်အချိန်ကစည်ယုံကိုစတင်ရောက်ရှိလာခဲ့တယ်လဲဆိုတဲ့အသေးစိတ်အချက်အလက်တွေကိုတော့မသိရသေးပါဘူးတီတူတွေအနေနဲ့လူလာတဲ့ပုံပြီးအစိုးရမလွန်ကြဘူးနဲ့သတင်းအမှန်ကိုစောင့်ကြည့်ကြဖို့လဲကျန်းမာရေးပညာရှင်တွေကဒီတော့တင်တိုက်တွန်းထားပါတယ်။ H1N1 ခေါ် Swine Flu ဝက်တုတ်ကွေးလို့အမည်ပေးထားပေမဲ့ဝက်သားစားလို့ဒီရောဂါပိုးကူးစက်လာတာမဟုတ်ကြောင်းအမေရိကန်ပြည်ထောင်စုအခြေစိုက်မြန်မာကျန်းမာရေးပညာရှင်ဒေါက်တာတင့်စီကပြောပါတယ်
။ဝက်တုတ်ကွေးလို့ခေါ်ပေမလို့ဝက်သားစားလို့ကူးတာတော့မဟုတ်ပါဘူး။အဲ့တော့အသက်ရှူလမ်းကြောင်းကဝင်လာဖြစ်တဲ့အတွက်ဒီအသက်ရှူလမ်းကြောင်းဆိုတာနှာခေါင်းပေါ့အဓိက။ဒါကြောင့်ဟိုကဝဲရေးမှာဒီနှာခေါင်းစည်းတုံးတာနဲ့နောက်ဒီအမုံမွားတွေကမျက်နှာပြင်အားလုံးမှာကျနေနိုင်တော့ကလက်ကိုမကြမ်းကြဆေးတဲ့ဤတွေဟာဒါကဝဲဖို့အကောင်းဆုံးပါပဲ
။ဟုတ်ကဲ့အခုဒီမြန်မာနိုင်ငံမှာ H1N1 virus ပိုးကူးစက်ခံရတယ်လို့တန်တရားဖြစ်လာရတဲ့အခြေအနေကရာသီဥတုနဲ့ရောဆိုင်လားရှင့်ပါတော့လေလို့ယူဆပါလေရှင
်။အဲဒီ virus ဆိုတဲ့ပိုးတွေကရာသီဥတုပေါ်မှာအဓိကမူတည်ပါတယ်။သူကအသက်ရှိအကောင်လေးလို့ပဲသူကရေကြီးရဲ့မျက်နှာဆိုတဲ့ပုံမျိုးပေါ့နော်။ရာသီဥတုလိုက်ပေါ်ပေါ်လာတော့ဒီဥတုအခြေအနေသူတို့နဲ့တင့်တင့်တဲ့အချိန်မှာသူကအကောင်လေးအများကြီးပေါ်ပေါ်လာပြီးတော့အဲလူလူကူးစက်တာပါ။အဲဒါကြောင့်ရာသီဥတုနဲ့ဆိုင်တယ်လို့ပြောရမှာပါတယ်ခင်ဗျာ။
2009ခုနှစ်မက်ရှလာကမက္ဆီကိုနိုင်ငံကနေစတင်ဖြစ်ခဲ့ပြီးနိုင်ငံပေါင်း100ကျော်ကိုပြန့်နှံ့ခဲ့တဲ့ H1N1 virus ကြောင့်လူပေါင်း200,000နီးပါးသေဆုံးခဲ့တယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကခန့်မှန်းခဲ့ပြီး H1N1 ခေါ် Swine Flu ဝက်တုတ်ကွေးကိုလည်းကမ္ဘာ့ကပ်ဘေးရောဂါအဖြစ်အဲ့ဒီနှစ်ဇွန်လမှာကြေညာခဲ့ပါတယ်။ဒါ့အပြင်ဆေးပညာသမိုင်းမှတ်တမ်းတွေမှာလည်း1918ခုနှစ်မှာလူပေါင်းတန်း40ခန့်သေဆုံးခဲ့ရတဲ့ Spanish Flu ဟာ H1N1 virus ပိုးကြောင့်ဖြစ်တယ်လို့ဖော်ပြထားပါတယ်။ဝက်တုတ်ကွေးရောဂါကာကွယ်ဆေးကို2009ခုနှစ်မှာစတင်ထုတ်လုပ်ခဲ့ကြောင်းဒေါက်တာတင့်စီကအခုလိုပြောပါတယ်
။ကာကွယ်ဆေးကလည်းဒီဖြစ်တဲ့ virus ပိုးပေါ်မှာမူတည်ပြီးထုတ်ရတဲ့ကာကွယ်ဆေးဖြစ်တော့ဒီကာကွယ်ဆေးအစ်စ်ကိုတော့မှသူကဟိုတစ်နှစ်ကိုတစ်ခါထိုးရတယ်ကာကွယ်ဆေးကလည်းနှစ်မျိုးနှစ်စားရှိတယ်ခင်ဗျထိုးဆေးနဲ့တခါနှာခေါင်းထဲကိုထည့်တဲ့ဆေးပေါ့နှာခေါင်းထဲထည့်တဲ့ဆေးကတော့အသက်ကြီးတဲ့လူတွေလုပ်ပြီးတော့ထိုးဆေးကတော့ဟို6လအထက်ဆိုကိုထိုးလို့ရတာမျိုးဖြစ်ပါတယ်ခင
်ဗျမြန်မာနိုင်ငံမှာတော့2010ပြည့်နှစ်မှာ H1N1 virus ပိုးကူးစက်ခံရသူတွေကိုစတင်တွေ့ရှိခဲ့ပါတယ်အဲ့ဒီအချိန်ကကျန်းမာရေးဝန်ကြီးဌာနကလည်းဒီ virus ပိုးနဲ့ပတ်သက်လို့အလုံယုံဆွေးနွေးပွဲတွေကို WHO နဲ့ပူးတွဲကျင်းပပြုလုပ်ခဲ့တဲ့မှတ်တမ်းတွေတွေ့ရကြောင်းဒေါက်တာကျင်းစီကပြောပါတယ်ဝတ်တုတ်ကွေးရောဂါပိုးကူးစက်ခံရသူရဲ့နှာခြေချောင်းဆိုးတာကနေ virus ပိုးကူးစက်နိုင်တာကြောင့်နှာခေါင်းဆီးထားကြဖို့နဲ့လက်ကိုယ်လည်းမကြာခဏဆေးကျော့ဖို့ကျန်းမာရေးပညာရှင်တွေကတတိပေးထားပါတယ်။ဒီတုတ်ကွေးရောဂါဟာ9ရက်ကနေ10ရက်အထိကြာနိုင်တယ်လို့ဆိုပါတယ်။ပါမန်တုတ်ကွေးအဖျားရောဂါလို့သူတရားရှိပြီးပေါ့ဆစွာနေမယ်ဆိုရင် shock ရပြီးအသက်အန္တရာယ်ကိုထိခိုက်နိုင်တယ်လို့ကျန်းမာရေးပညာရှင်တွေကတတိပေးထားပါတယ်။ရန်ကုန်တိုင်းဒေသကြီးအစိုးရကလည်း H1N1 အပါအဝင်ရာသီတုတ်ကွေးရောဂါကြိုတင်ကာကွယ်ရေးတတိပေးနှိုးဆော်ချက်ကိုဒီကနေ့မနေ့အစောပိုင်းကထုတ်ပြန်ထားပါတယ်ရှင်။